ကိုဗစ်ဒီပြုလူနာတွေပြန်လည်မြင့်တက်နေတဲ့တရုတ်နိုင်ငံကစီးပွားရေးအချက်အကျကြားရတဲ့ရှန်ဟိုင်းမြို့ကြီးမှာမူဂျိုကျောင်းနဲ့သူငယ်တန်းကျောင်းအားလုံးကိုဒီဇင်ဘာ19ရက်တနင်္လာနေ့ကစတင်ပြီးတော့ပိတ်ပင်ထားဖို့အတွက်ရှန်ဟိုင်းပညာရေးဘျူရိုကဒီကနေ့စနေနေ့မှာညွှန်ကြားချက်ထုတ်လိုက်ပါတယ်။မူလာတန်းအလဲတန်းနဲ့အထက်တန်းကျောင်းတွေကအတန်းအများစုကိုလည်းအွန်လိုင်းကနေသင်ကြားဖို့ပြောထားပါတယ်။တရုတ်အစိုးရကတင်းချက်တဲ့ကိုဗစ်စီကံသတ်မှတ်ချက်တွေကိုပယ်ဖျက်ခဲ့ပြီးတဲ့နောက်ကိုဗစ်ဒီပြုလူနာတွေပြန်လည်မြင့်တက်နေပါတယ်။ရောဂါလက္ခဏာမပြင်းထန်သူတွေအနေနဲ့ရောဂါပြောက်တဲ့အထိအိမ်မှာပဲနေဖို့အတွက်အာဏာပိုင်တွေကပြောကြားထားပါတယ်။တရုတ်နိုင်ငံတဝမ်းမြို့တွေမှာတော့ကိုဗစ်လှိုင်းပြန်လည်ဖြစ်နေပုံရတာကြောင့်ရောဂါလက္ခဏာပြင်းထန်မှဆေးရုံတွေလာကြဖို့တိုက်တွန်းနေပါတယ်။ဗေကျင်းမြို့တော်မှာတော့နှကောင်းတဲ့ထည့်ရတဲ့ကိုဗစ်ရှူဆေးကိုကျန်းမာရေးတာဝန်ရှိသူတွေကကိုဗစ်အားဖြင့်ကာကွယ်ဆေးအနေနဲ့ဒီကနေ့စနေနေ့မှာထည့်ပေးနေပါတယ်။ဆန္ဒပြမှုတွေကြောင့်အစိုးရရဲ့လော့ကဒေါင်းသတ်မှတ်ချက်တွေအပါအဝင်တင်းကျပ်တဲ့ကိုဗစ်စီးကမ်းတွေကိုပြီးခဲ့တဲ့သတင်းပတ်မှာဖြေလျှော့ပေးခဲ့ပြီးတဲ့နောက်ကိုဗစ်ကာကွယ်ဆေးထိုးအစီအစဉ်တွေကိုလည်းတွန်းအားပေးလုပ်နေပါတယ်။အထူးသဖြင့်တက်ကြီးရွယ်အိုတွေရောဂါအခံရှိသူတွေကိုကာကွယ်ဆေးထိုးဖို့တိုက်တွန်းနေပါတယ်ရှင်။